ရန်ကုန်မြို့အတွင်းလူစီကားတဲ့နေရာတွေမှာပစ္စည်းလူရက်ခံရတာ၊နေအိမ်ထဲမှာအသက်ခံရတာနဲ့အမှုကျန်းစီခံရတာတွေအခုနောက်ပိုင်းမှာခက်စိတ်စိတ်ဖြစ်လာပါဗျ။မောင်ကြီးမပြိုးခင်နေပတ်အချိန်တွေမှာပါအခုလိုအဖြစ်တွေဖြစ်နေတာမို့ကိုယ်တိုင်လုံခြုံရေးကိုတတိထားနေရတယ်လို့ရန်ကုန်မြို့မှာနေထိုင်သူတွေကပြောပါဗျ။ရန်ကုန်မြို့မှာလိုပဲတခြားမြို့ကြီးတွေမှာလည်းလုံခြုံရေးစိုးရိမ်နေကြရတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုမတ်ခင်ဖြူတွေကပြောပြပေးပါရှင်
။ရန်ကုန်ပပယ်တန်းမြို့နယ်26လမ်းအောက်ပလောက်မှာရှိတဲ့အိမ်ဆောက်ပစ္စည်းအယောင်းဆိုင်တစ်ခုမှာနိုဝင်ဘာလ2ရက်ပုံမှုနေ့တုန်းကအမျိုးသားနှစ်ယောက်ဓာတ်ထိုးခံရပြီးပစ္စည်းတွေလူရက်ခံခဲ့ရပါတယ်။မျက်နှာမတ်စ်တပ်ထားပြီးအုတ်ထုတ်ဆောင်းထားတဲ့အမျိုးသား3ဦးဆိုင်ထဲကိုရောက်လာပြီးတော့ဆိုင်ပိုင်ရှင်အမျိုးသား2ဦးကိုဓာတ်နဲ့ထိုးငွေသား3,500နီးပါးနဲ့ဖုန်း3လုံးအပါအဝင်အိမ်စီးကားကိုပါယူသွားတယ်လို့ဆိုင်ရှင်တွေရဲ့မိတ်ဆွေတူကပြောပါတယ
်။ဘာမှမဖြစ်ဘူးသူတို့အားလုံးတက်တာတဲ့။ဆိုင်ရာတင်နေလေးရကိုမောင်မောင်ထုံးအောင်လောလောဆယ်တော့မတက်မရနိုင်သေးဘူး။အေးစစ်စစ်ပဲကိုမြင့်ကြီးကတော့အေးစစ်ပဲ။ကားတော်မှာဒီကညနေတော့ပြန်ရောက်ဖို့အခြေစီတဲ့အများနေတဲ့ကာကာရန်ငင်းမှာတွေ့ရတယ်လို့ပြောတယ်ကားနဲ့ရောက်ဖို့များပါမယ
်ဒီဖြစ်ရတဲ့ပတ်သက်ပြီးကျူးလွန်သူတွေကိုအရေးယူဖို့အမှုဖွင့်ထားတယ်လို့လည်းပြောပါတယ်လူအသွားအလာများတဲ့ဘတ်စကားမှတ်တိုင်တွေမှာအုပ်စုဖွဲ့အနိုင်ကျင့်ပြီးပစ္စည်းလူယူတာနေအိမ်မှာလူမရှိတော့ဖောက်ထွင်းခိုးယူတာတွေနဲ့အမှုကျန်းစီတပြားတိုက်တာတွေကရန်ကုန်လိုလူရည်ထူထပ်တဲ့မြို့ပြမှာနေစဉ်နေပါကြုံတွေ့နေရပြီလို့ဒေသခံတွေကပြောပါတယ်အောက်တိုဘာလ30ရက်နေ့တုန်းကလည်းမင်္ဂလာတောင်ညွမြို့နယ်ကနေအိမ်တအိမ်မှာတိတ်ဆုံးနေတဲ့အလောင်းနှလောင်းကိုပတ်ဝန်းကျင်ကတွေ့ရှိခဲ့ပါတယ်။တိတ်ဆုံးသူနှစ်ဦးကတော့ရန်ကုန်တက္ကသိုလ်ယူပဗေဒဌာနကအငိမ့်စားဆရာဦးမြင့်ဝင်းနဲ့ဇနီးဖြစ်သူဆရာမဒေါခင်စန်းတို့ဖြစ်ပြီးဓာတ်ဒဏ်ရာတွေနဲ့တိတ်ဆုံးနေကြတာပါ။တိတ်ဆုံးသူတွေရဲ့ငွေနဲ့ပစ္စည်းတချို့လည်းပျောက်ဆုံးနေတယ်လို့ပတ်ဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။နေအိမ်မှာလူမရှိတဲ့အချိန်ပစ္စည်းခိုးယူခံရတာမျိုးတွေကိုလည်းကာယကံရှင်တချို့ကသူတို့ရဲ့လူမှုကွန်ရက်ပေါ်ကနေသတိပေးတာတွေရှိလာပေမဲ့အများစုကရဲကိုအကြောင်းကြားပြီးအမှုဖွင့်တိုင်ကြတာမျိုးမရှိသလောက်နေလာပါတယ်။အခုလိုရန်ကုန်မြို့နယ်နေရာမျိုးတွေမှာပါတရားဥပဒေစိုးမိုးမှုမရှိဖြစ်နေပြီးနိုင်ငံရေးမတည်ငြိမ်တဲ့ကာလမှာကိုယ်လုံခြုံရေးကိုကိုယ်ပါသာယူနေရတယ်လို့ဖြစ်နေတယ်လို့ရှေ့နေတူကအခုလိုသုံးသပ်ပြောပါတယ်
။အော်နာသိမီနောက်ပိုင်းမှာကျွန်တော်တို့ဒီတွေ့ရတဲ့လောက်ရတော့တရားဥပဒေစိုးမိုးမှုကသူကစအဲ့ဒီချိန်ဆက်ပြီးတော့သူကတရားဥပဒေစိုးမိုးရေးအချိန်ကကျနေတာ၊တိုက်ကျနေတာလုံခြုံရေးကဘယ်လောက်ရှိတယ်လို့ပြောတဲ့အခါကျကိုယ့်ရဲ့လုံခြုံရေးကိုယ့်အောင်ကာကွယ်နေရတဲ့အခြေအနေဖြစ်နေ။ဆိုတော့အဲ့ဒီအခြေအနေထိကျွန်တော်တို့ကကြာစင်းနေတယ်။အခုကဟိုစိုးမိုးမှုကခြေလာလို့မင်းစိုးမိုးမှုရှိတယ်လို့ကျွန်တော်တို့သုံးသပ်လို့မရဘူး။အဲသို့တော့သူကဘာလို့လဲဆိုတော့အခုနိုင်ငံရေးနဲ့နှီးနွယ်တဲ့ကိစ္စမှန်းမှန်းအားလုံးကိုပဲအောင်ဆိုင်နေတယ်။အဲ့လိုကာကွယ်နေရတဲ့အခြေအနေကဘာလဲဆိုတော့တရားဥပဒေစိုးမိုးမှုမရှိတော့လို့ပြောလို့ရတဲ့အခြေအနေကိုကျွန်တော်ကဖြစ်နေတဲ့သဘောပေါ့နော
်။စမ်းကြောင်းမှာနေထိုင်တဲ့အမျိုးသမီးတူကလည်းအပြင်သွားချိန်နဲ့နေအိမ်မှာတယောက်တည်းရှိတဲ့အချိန်လေးဆိုရင်ကိုယ့်ရဲ့လုံခြုံရေးကိုပိုပြီးယူဆိုင်သတိထားနေရတယ်လို့ပြောပါတယ်
။ဟိုလက်ဝတ်လက်စားရေးကမဝေးရတာတော့အပြင်သွားရင်တစ်ဆင့်ဆင်းလေလူစလောက်ကြီးပဲယူသွားတာတော့အဲ့လိုမျိုးတော့ဆင်ခြင်လာတာပေါ့။ခါတော်မှပဲအရင်ကောက်ကောက်မဝေးရ။နည်းနည်းဆက်လေးနဲ့ပဲလို့သွားအပြင်သွားရင်လေ။အိမ်ထဲမှာတော့တယောက်ထဲရှိတဲ့အချိန်တွေဆိုလို့အရှိရောနောက်ရောအကုန်လုံးပိတ်ပြီးလို့နေဖြစ်တယ်။အများကတည်းကလည်းယူဆိုင်ပြီးတော့ကျင်းပေါ့သူပြင်နေတာပြရတာမျိုးပေါ့အဲ့လိုမျိုးမဖြစ်လို့လောရတယ
်စီဝိုင်းအချက်ချာကြတဲ့မန္တလေးမြို့မှာလည်းအရင်ကထက်အမှုကျန်းစီးတာခိုးဆိုးလူရတာတွေပိုပြီးများလာနေပါတယ်မန္တလေးမြို့မှာကားမောင်းတဲ့ကိုငယ်လေးဆိုသူကတော့စိတ်မလုံခြုံမှုတွေခံစားနေရတာကိုအခုလိုပြောပြပါဗျာကျွန်
တော်တို့လည်းကားမောင်းမင်းနဲ့နားနေကြတယ်အဲ့လိုမျိုးကြောက်ပြီးတော့လုံခြုံမှုမရှိတော့ဘူးတော့အဓိကတော့လုံခြုံမှုမရှိတာကျွန်တော်တို့သူကဘာမှအားမခံချက်လည်းမရှိဘူးလေအားကြောင့်မလို့တရားဥပဒေစိုးမိုးရေးကတော့လည်းတော့လိုအပ်တယ်ပေါ့နော်အားလုံးကဘယ်လုပ်ငန်းတွေနေသူကတော့အဲ့တဲ့နေရာလုံခြုံမှုဖြစ်နေတာကြာပြီးတယ်ဆိုတော့ကျွန်တော်လုံခြုံမှုမရှိဆိုရေးချီးတယ်ကိုလုံခြုံမှုမရှိတော့အဲ့လိုမျိုးဖြစ်ကုန်တာကွာစိတ်လုံခြုံမှုကတော့လုံးဝမရှိတော့ဘူးကျွန်တော်တို့အခုတော့ဟိုကားမောင်းလည်းချီးတယ်ကသွားတယ်ဆိုတော့ညာမောင်းမောင်းရင်လုံခြုံမှုမရှိတော့ဘူ
းစစ်တဲ့အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာပြည်သူအများစုကလက်နက်ကင်လုံခြုံရေးအဖွဲ့တွေအပေါ်အားကိုးမှုညှော့နယ်လာနေတာနဲ့အချိန်ထဲမှာပဲလူရဲဒူးစရိုက်လုပ်တဲ့သူတွေပို့ပြီးတော့အတင့်ရဲလာပုံရတယ်လို့မြို့ကန်တွေကပြောဆိုကြပါတယ်ရှင်